Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2016ခုနှစ်မတ်လ4ရက်တောက်ကြနေ့ညနေ6နာရီခွဲကနေ9နာရီထိအစီအစဉ်တွေကိုလိုင်းဒိုမီတာ79 79နဲ့25တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ဒီမှာရှားဖုံပါဒီညနေအစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါရှင
်မင်္ဂလာညနေခင်းပါခင်ဗျာဒီကနေ့ညနေပဲသတင်းတွေကိုနောက်လောက်နဲ့ကျွန်တော်ကြော်ကြော်သိမ်းကြည့်ညမှာပါRepublican သမ္မတလောင်းဖြစ်ဖို့ကြိုးစားနေသူတွေရဲ့ကြာသပတေးညစကားစစ်ထိုးပွဲမှာတယောက်ပေါ်တယောက်အပြင်းအထန်ထိုးနှက်တိုက်ခိုက်ကြပါတယ်။တောင်ကိုရီးယားဆိုရဟာနျူကလ িয়ার အစီအစဉ်ကိုရှေ့ဆက်လုပ်မယ်ဆိုရင်သက်ဆူးရှင်မှာမဟုတ်ဘူးလို့တောင်ကိုရီးယားသမ္မတကပြောလိုက်ပါတယ်။ဒီနှစ်အတွက်တရုတ်နိုင်ငံရဲ့စီးရေးအသုံးစရိတ်ကို900ကန်နှုန်းကနေ800ကန်နှုန်းအထိတိုးဆွဲသွားမယ်လို့တရုတ်လွှတ်တော်ပြောခွင့်ရကပြောပါတယ်။ဒီသတင်းတွေပါဝင်တခြားနိုင်ငံတကာထိတန်းသတင်းတွေကိုလည်းကြားပါမယ်ခင်ဗျာ
။ကောင်းပါပြီရှင်။ဒီညနေကြားမဲ့သတင်းဆောင်မတွေထဲမှာတော့မြန်မာနိုင်ငံမှာအာဏာလွဲပြောင်းရေးကိစ္စနဲ့တမဒရွေးချယ်ခန့်အားမဲ့အခြေအနေကဘလို့အခြေအနေရှိနေပြီလဲ
တမဒကိုလွတ်တော်ခန္ဓာသူကခန္ဓာဟုတ်ပဲနဲ့ပထမတမဒဒုတိယတမဒကိုခန္ဓာမဟုတ်ဘူးတမဒတိုင်းကိုလွတ်တော်ခန္ဓာအဲ့ဒါဖော်ပြလို့အခြေအနေဥပဒေကတမဒကိုလွတ်တော်ခန္ဓာသူကခန္ဓာဟုတ်ပဲနဲ့
အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီပြောခွင့်ရပုဂ္ဂိုလ်ဦးဝင်းထိန်ပြောသွားတာပါပြည်စုံကိုနောက်ပိုင်းမှာနားဆင်ရပါမယ်ဒီအကြောင်းနဲ့အတူတရုတ်နိုင်ငံမှာကျင်းပနေတဲ့လွှတ်တော်ညီလာခံကိုပထမအကြိမ်တက်ရောက်တဲ့မြန်မာသတင်းတောက်ကိုမေးမြန်းထားတဲ့အခန်းပြင်အမေရိကန်နိုင်ငံရေးနဲ့ရွေးကောက်ပွဲအကြောင်းဆောင်းပါးကိုလည်းနားဆင်ရဖို့ရှိပါတယ်ခုတော့ထိတ်တန့်ရသတင်းတွေကိုကိုကြော်ကြော်သိန်းနဲ့နန်းလောင်တို့ကကြေညာပေးမှာဖြစ်ပါတယ်ရှင်
အမေရိကန်သမ္မတရွေးကောက်ပွဲမှာ Republican Party ကိုစားပြုသမ္မတလောင်းဖြစ်ဖို့ကြိုးစားနေကြသူတွေရဲ့အကြားအပြိုင်ဆိုင်မဲဆွယ်ပွဲတွေဟာတယောက်ပေါ်တယောက်လက်တုံ့ပြန်ပြောဆိုတာတွေနဲ့ကျွံနေကြပုံရပြီးလက်ရှိထိခိုက်ပြေးနေတဲ့ Donald Trump ကတော့အဓိကတိုက်ခိုက်ခံရတဲ့ပြစ်မှတ်ဖြစ်ခဲ့ပါတယ်။ကြာသပတေးနေ့ကလုပ်တဲ့စကားစစ်ထိုးပွဲတွင် Trump ရဲ့ပြိုင်ဘက်တွေကသူ့ကိုအကြီးကျယ်ထိုးနှက်ကြပါတယ်။အထက်လွှတ်တော်အမတ် Marco Rubio ကတိုင်းပြည်ရဲ့ရေးရကိစ္စရပ်တွေနဲ့ပတ်သက်ပြီးပြောမယ်လို့ကတိပေးထားပေမဲ့လေတကယ်တမ်းကျတော့ Trump နဲ့အခြေတင်ပြောဆိုညှဉ်းပန်းတဲ့အခြေအနေမကြာခဏရောက်သွားပါတယ်။ဒက်ထရမျိုးမှာလုပ်တဲ့စကားစစ်ထိုးပွဲမှာပို့ကိုရေးတိုက်ခိုက်ကြတာတွေကပုံများပါတယ်။အထက်လွှတ်တော်မတ်ဒက်ခရုစ်ကအခြေတင်ညင်းခုံတဲ့အထက်မှာမပါဘဲနေဖို့ကြိုးစားပေမဲ့လည်းထရမ့်ကိုတော့ထိုးနှက်တာပါပဲ။အမေရိကန်ပြည်တော်စုကိုမဟာနိုင်ငံကြီးတစ်ခုပြန်ဖြစ်လာအောင်သူလုပ်မယ်လို့ဆိုတဲ့ထရမ့်ရဲ့မဲဆွယ်စည်းရုံးရေးဆောင်ဖို့ကိုခရုစ်ကလှောင်ပြောင်ပြောဆိုပါတယ်။ပနမရွေးချယ်ပွဲတွေမှာထရမ့်ပြီးရင်ဒုတိယအများဆုံးထောက်ခံမှုကြားထားတဲ့ခရုစ်ကသူဟာဘီလီယံနာစီးပွားရေးလုပ်ငန်းရှင်ကြီးထရမ့်အစားရွေးချယ်သင့်တဲ့လူဖြစ်တယ်ဆိုတာမဲဆန္ဒရှင်တွေကိုကြိုးစားမဲဆွယ်နေတာပါ။ဝါယိုပြည်နယ်ဥချိုရည်မှုဂျွန်ကဆစ်ကလည်းလူဝမာလာရွေးကောက်ပွဲမှာဒီမိုကရက်ပါတီဘက်ကသမ္မတလောင်းကိုတကယ်တမ်းအနိုင်ယူနိုင်မဲ့သူကသူပဲဖြစ်တယ်လို့ပြောပါတယ်။ဒါပေမဲ့လည်းကဆစ်ကပနမရွေးချယ်ပွဲတပွဲမှအနိုင်မရသေးပါဘူး
။မြောက်ကိုရီးယားအစိုးရကသူ့ရဲ့နျူကလ িয়ার အစီအစဉ်ကိုရှေ့ဆက်လှုပ်ဆောင်နေမယ်ဆိုရင်သက်ဆိုးရှင်မှမဟုတ်ဘူးဆိုတာကိုတောင်ကိုရီးယားဘက်ကရှင်းရှင်းလင်းလင်းပြောရလိမ့်မယ်လို့တောင်ကိုရီးယားသမ္မတပတ်ဂွန်ဟေကဒီကနေ့ပြောဆိုလိုက်ပါတယ်။မြောက်ကိုရီးယားကောင်ဆောင်ကင်ဂျုံအွန်းကသူ့ရဲ့စစ်တပ်ကိုအချိန်မရွေးနျူကလ িয়ার လက်နက်ထုတ်သုံးနိုင်တဲ့အသင့်အနေထားဖြစ်နေအောင်လုပ်ထားဖို့အမိန့်ပေးခဲ့ပြီးတရက်အကြာဒီကနေ့မှာမစ်ပတ်ကွန်ဟေးကအသစ်ဖွဲ့စည်းထားတဲ့စစ်တပ်အရာရှိတွေရဲ့ကော်မရှင်ကိုပြောကြားတဲ့ရုပ်မြင်သံကြားမိန့်ခွန်းတစ်ခုမှအခုလိုပြောဆိုသွားတာပါမနေ့ကကြာတာပရင်းနေ့မှာပဲမြောက်ကိုရီးယားကတာတိုပစ်ဒုံးကြီး6ဆင်းကိုကီလိုမီတာ150အကွာထိပင်လယ်ပြင်ထဲကိုပစ်ခတ်ခဲ့တာဖြစ်ပါတယ်ကိုရီးယားကျွန်းဆွယ်ရဲ့လက်ရှိအခြေအနေဟာအင်မတန်အန္တရာယ်များတဲ့အခြေအနေဖြစ်တယ်ဆိုပြီးတော့မြောက်ကိုရီးယားအနေနဲ့သူ့ရဲ့ရန်သူတွေအပေါ်လက်ဦးမှုယူနိုင်တဲ့တိုက်ခိုက်မှုတွေလှုပ်သွားမယ်လို့ခေါင်းဆောင်ကင်ဂျုံအွန်းကချိန်ချောက်ထားတာကိုအစိုးရသတင်းမှဖော်ပြထားပါတယ်။အခုလိုတင်းမာမှုတွေမြင့်တက်ချိန်တိုင်းမှာနျူကလ িয়ার လက်နက်သုံးတိုက်ခိုက်တာတွေလုပ်မယ်လို့မြောက်ကိုရီးယားကမကြာခဏပြောဆိုလေးရှိပါတယ
်။တရုတ်နိုင်ငံရဲ့စီးရေးသုံးစီကိုနှစ်တော်ကြာ10ကနန်းအထိတိုးမြင့်သုံးဆွဲခဲ့ပြီးတဲ့နောက်ဒီနှစ်အတွက်တော့900ကန်နှုန်းကနေ800ကန်နှုန်းအထိသုံးဆွဲမယ်လို့ကြေညာလိုက်ပါတယ်
။我们在南沙扩建岛礁是非常必要的。这个中国人民是
တောင်တိုးပင်လယ်ထဲမှာစောက်လုပ်ရေးလုပ်ငန်းတွေတိုးချဲ့ဖို့အသိကိုလိုအပ်ပါတယ်ဒါဟာတရုတ်ပြည်သူအားလုံးကထောက်ခံတဲ့ကိစ္စပါဒီကျွန်းတွေဟာတရုတ်နိုင်ငံပိုင်ဖြစ်တယ်လို့သူတို့ကယုံကြည်ပါတယ်ကိုခုခံကာကွယ်ဖို့အတွက်ကိုယ်ပိုင်ဆွမ်းဆောင်နိုင်ရည်ရှိတင်ပါတယ်ဒါကြောင့်ကာကွယ်ရေးဆိုင်ရာစောက်လုပ်ရေးတွေလုပ်ဖို့ကိစ္စဟာမဖြစ်မနေလိုအပ်မဲ့ကိစ္စပါလို့တရုတ်ပြည်သူလွှတ်တော်ကွန်ကရစ်ပြောခွင့်ရဖူရင်းကမန်ဒရင်းဘာသာစကားနဲ့ပြောသွားတာပါနှစ်ပတ်လည်လွှတ်တော်စီဝေးတွေစတင်ပြီးတဲ့နောက်စနေနေ့မှာကိင်္ဂနန်အတိအကျကိုထုတ်ပြန်သွားမယ်လို့ဖူရင်းကသတင်းတောက်တွေကိုဒီကနေ့ပြောပါတယ်တောင်တရုတ်ပင်လယ်တွင်နေမြေပိုင်ဆိုင်နေဆိုတာကိုတရုတ်နိုင်ငံကအခိုင်အမာပြောဆိုလို့ဆောင်တာတွေရှိထားတာနဲ့အမျှကာကွယ်ရေးဆိုင်ရာသုံးစိတ်ကိုလည်းအများအပြားတိုးမြင့်သုံးဆွဲထားတာပါ
ဂျပန်နိုင်ငံအိုကီနာဝါကျွန်းပေါ်ကအမေရိကန်မရိန်းတပ်ဖွဲ့အခြေစိုက်စခန်းရွှေ့ပြောင်းရေးလုပ်ငန်းကိုဆိုင်းငံ့ထားဖို့ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေကဆုံးဖြတ်လိုက်ပါတယ
်ကွင်းとして今回の和解案を ဘာကိုင်းနာယောဆေးဒစ်နီ
တီတဘောတူညီချက်ပါကိစ္စရပ်တွေကိုယူတာတဲ့ရည်ရွယ်ချက်နဲ့အစိုးရကအကောင့်ထဲပေါ်မှာဖြစ်ပြီးမြေရယူရာနဲ့ဆက်လို့ရေးလုပ်ငန်းတွေကိုရပ်ဆိုင်ထားပါမယ်လို့ဝန်ကြီးချုပ် AB ကပြောသွားတာပါ American Marine တပ်ဖွဲ့ရဲ့ Futima လေတပ်အခြေစိုက်စခန်းကို Okinawa ကျွန်းပေါ်ကတခြား American Sith Pet ဌာနတွေရှိတဲ့လူနေမထူထပ်တဲ့အပိုင်းကိုဝန်ကြီးချုပ် AB အစိုးရကရွှေ့ပြောင်းချင်ပါတယ်ဒေသခံအာဏာပိုင်တွေကတော့အဲ့ဒီလေတပ်အခြေစိုက်စခန်းကိုကျုံးပေါ်ကနေလုံးဝရွှေ့သွားစေချင်တာပါ American Marine တပ်ဖွဲ့ဝင်တွေရှိနေတာဟာလူဦးရေထူထပ်ပြီးတော့ရာဇဝတ်မှုထူပြောလာတယ်လို့စခန်းသားမှနေထိုင်ကြတဲ့ Okinawa ကျွန်းဒေသခံတွေကပြောဆိုကြပါတယ
် VOA American တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA ကနေတောက်ကြညနေပဲသတင်းတွေကိုတရရဆက်လက်ထုတ်လွှင့်နေပါတယ်လူအများပြားကိုတနက်နေ့ပြသက်ခဲ့သူလို့တန်တရားရှိထားသူတို့သုံးခဲ့တဲ့ iPhone ကိုဖွင့်လို့ရတဲ့ software တခုရေးပေးဖို့ FBI ကတောင်းဆိုထားတာကို Apple Company ဘက်ကညှင်းနေတဲ့ပေါ်အမေရိကန်နည်းပညာကုမ္ပဏီကြီးအများအပြားကအခုထောက်ခံလာကြပါတယ်။ Google, Facebook, Microsoft နဲ့ Yahoo ကုမ္ပဏီတွေက Apple ကိုထောက်ခံကြောင်းပြတဲ့ဥပဒေကြောင်းတင်ပြချက်တွေကိုကြာသပတေးနေ့ကတင်သွင်းခဲ့ကြတာပါ။ Syed Farooq အသုံးပြုခဲ့တဲ့ iPhone ကိုဖွင့်ပေးနိုင်မဲ့ software အသစ်တစ်ခုကို Apple ကရေးပေးဖို့ FBI ကလိုလားနေတာပါ။ Syed Farooq ဟာပြီးခဲ့တဲ့ဒီဇင်ဘာလက California ပြည်နယ် San Bernardino မြို့မှာလူ14ယောက်ကိုတနက်နဲ့ပစ်တက်ခဲ့သူတူဦးဖြစ်ပါတယ်။ iPhone ရဲ့လူညုံရေးအကောက်အွယ်ကိုချိုးဖောက်ဝင်နိုင်မဲ့ software ကိုရေးမယ်ဆိုရင် iPhone လိုပစ္စည်းမျိုးမျိုးအတွက် Android ရှိနိုင်တယ်လို့ပို့ကိုရေလိုလက်ခွင့်ဆိုင်ရာစိုးရင်ချက်တွေလည်းရှိနေတယ်လို့ဆိုပြီး FBI ရဲ့ပန်ကြားချက်ကို Apple ကညှင်းထားတာပါ San Bernardino မြို့တိုက်ခိုက်မှုမှာတေဆုံးသွားသူတွေရဲ့ဆွေမျိုးသားချင်း6ဦးကတော့ American တရားရေးဌာနရဲ့အခုလိုရောက်ကိုထောက်ခံတဲ့အနေနဲ့ကြာသပတေးနေ့မှာပဲဥပဒေကြောင်းတင်ပြချက်တွေကိုတင်သွင်းခဲ့ကြပါတယ
်ပါရီမြို့မှာကျင်းပနေတဲ့ဆွေးနွေးပွဲကနေဘလို့အချက်မျိုးကိုမှဆွေးနွေးတဘောတူညီမှုမရခဲ့ဘူးလို့ Ukraine နိုင်ငံခြားရေးဝန်ကြီး Pavlo Klimkin ကပြောဆိုသွားပါတယ်ရုရှားဘက်ကဘလို့အကြောင်းအရာမျိုးကိုမှအသေးစိတ်ဆွေးနွေးဖို့အဆင်သင့်မဖြစ်သေးဘူးလို့သူ့အနေနဲ့ယုံကြည်တဲ့အကြောင်းကိုလည်းပြောပါရယ်ရုရှားပြင်သစ်နဲ့ဂျာမနီနိုင်ငံခြားရေးဝန်ကြီးတို့နဲ့ပြောဆိုဆွေးနွေးမှုတွေဟာအသက်ဝင်မယ်လို့ယူကရိန်းနိုင်ငံအရှေ့ဘက်ပိုင်းကရုရှားကိုကြောထောက်နောက်ခံပေးထားတဲ့ခွဲထွက်ရေးသဘုံတွေကယူကရိန်းနိုင်ငံသားတွေကိုထိန်းသိမ်းထားတဲ့ကိစ္စနဲ့ပတ်သက်လို့ဆွေးနွေးရမှာတော့တိတ်ကိုခက်ခဲတယ်လို့ Klimkin ကသတင်းထောက်တွေကိုပြောပါရယ်ထိန်းသိမ်းခံရသူတချို့ရဲ့အမေရိကန်ရေးထားတဲ့အတနာခံလွာတွေကိုသူ့အနေနဲ့ရုရှားဘက်ကိုတင်ပြခဲ့တယ်လို့လည်း Mr. Klimkin ကပြောပါရယ်ဂျွန်လကုန်ပိုင်းလောက်ယူကရိန်းအရှေ့ပိုင်းမှာရွေးကောက်ပွဲကျင်းပနိုင်ဖို့ဆိုရင်လုံခြုံရေးနဲ့ပတ်သက်လို့တိုးတက်မှုတွေပိုရအောင်လုပ်ဖို့နဲ့ရေရှည်ခံနဲ့အပြည့်ရရေးလုပ်ဖို့လိုတယ်လို့လည်းယူကရိန်းနိုင်ငံခြားရေးဝန်ကြီးကပြောပါရယ်ကြာရာပတိနေ့ကအစည်းအဝေးမှာတော့ရုရှားနိုင်ငံခြားရေးဝန်ကြီးဆာဂျေးလက်ဗရော့ကသတင်းထောက်သွင်းတဲ့မိုက်ခရိုဖုန်းတွေဘေးကနေဖျက်လျှောက်သွားပေမဲ့လည်းဘလို့မှတ်ချက်မျိုးမှပေးမတော်ပါဘူးဒါပေမဲ့လည်းပြင်သစ်နိုင်ငံခြားရေးဝန်ကြီးယန်မတ်ယမတ်အေဟိုကတော့ထိန်းသိမ်းခံအကျဉ်းသားတွေကိုလဲလှယ်ပေးဖို့တောင်းဆိုသွားသလိုဂျာမနီနိုင်ငံခြားရေးဝန်ကြီးဖရန့်ဝေါ်တာစတိုင်မီယာကတော့ရုရှားနဲ့ယူကရိန်းတို့ရဲ့ဆွေးနွေးညှိနှိုင်းမှုတွေခုချိန်ထိဦးဆောင်ကျင်းပနေတဲ့အပေါ်စိတ်ကျေနပ်မှုမတွေ့သေးဘူးလို့သတင်းထောက်တွေကိုပြောပါရယ်လွန်ခဲ့တဲ့တနင်္လာကရုရှားနဲ့ယူကရိန်းတို့မင်းစ်တဘောတူညီမှုကိုလက်မှတ်ရေးထိုးခဲ့ကြရမှာရေရှည်ခံတဲ့အပြစ်ရရေးနဲ့ယူကရိန်းနိုင်ငံတွင်နိုင်ငံရေးအရာအဖြေရှားဖို့ဖြစ်ပါတယ်တိုက်ပွဲတွေအချိန်လျှော့ချသွားပေမဲ့လို့အငြင်းရန်အပြစ်ခတ်ရစဲရေးစီကိုရောက်ဖို့တိုးတက်မှုတွေမရှိသလောက်ဖြစ်နေတာပါကီးဖ်မှာရှိတဲ့အနောက်နိုင်ငံတွေကိုထောက်ခံတဲ့ယူကရိန်းအစိုးရကိုရုရှားစကားပြောတဲ့သဘုံအုပ်စုတွေကဆန့်ကျင်နေတာပါအဲ့ဒီသဘုံတွေကိုရုရှားဘက်ကရည်ရွယ်ချက်နဲ့ကြောထောက်နောက်ခံပေးနေတယ်လို့လဲယူကရိန်းနဲ့သူ့ရဲ့မဟာမိတ်အနောက်နိုင်ငံတွေကစွပ်စွဲပြောဆိုနေကြတာလည်းဖြစ်ပါတယ်
။ဘရာဇီးလ်နိုင်ငံကလာမယ့်နွေရာသီမှာအင်ရှင်ဖြစ်လက်ခံကျင်းပမယ့်အိုလံပစ်အားကစားပြိုင်ပွဲမှာဒုက္ခသည်အားကစားအဖွဲ့တစ်ဖွဲ့ဝင်ရောက်ရှင်ပြိုင်မှုရှိတဲ့အတွက်ဒါဟာဖြင့်အိုလံပစ်အားကစားပြိုင်ပွဲတွေမှာပထမဆုံးဖြစ်ပါလိမ့်မယ်။ဒုက္ခသည်အိုလံပစ်အားကစားသမားများ ROA အဖွဲ့လို့ခေါ်တဲ့အသင်းထဲမှာပါဝင်နိုင်ခြေရှိတဲ့အားကစားသမား43ယောက်လောက်ဟာဘယ်သူတွေဆိုတာပြောထားပြီးဖြစ်ပြီးအိုလံပစ်အလံအောက်မှာရှင်ပြိုင်ကြမှာပါ။ROE အားကစားအဖွဲ့ထဲမှာအားကစားသမား5ယောက်ကနေ10ယောက်ကြားပါမယ်လို့ခန့်မှန်းထားပါတယ်။ပါဝင်မဲ့အားကစားသမားတွေနဲ့တခြားအဖွဲ့ဝင်တွေကိုဇွန်လမှာကျင်းပမယ့်နိုင်ငံတကာအိုလံပစ်ကော်မတီအမှုဆောင်အဖွဲ့အစည်းအဝေးမှာအမည်စရင်းတင်သွင်းမှာပါ။ ROE အားကစားအဖွဲ့ကိုအားကစားရွာမှနေရာချထားပေးမှာဖြစ်ပြီးအားကစားပွဲတော်ဖွင့်ပွဲမှာနောက်ဆုံးမှကွင်းတဲဝင်မဲ့အင်ရှင်ဘရာဇီးအသင်းရှိကနေဒုတိယနောက်ဆုံးအသင်းအနေနဲ့ဝင်မှာဖြစ်ပါတယ်
။စွမ်းအင်လိုအပ်ချက်တွေရှိနေပြီးကာဗွန်ဒိုင်အောက်ဆိဒ်တန်းွက် ကာဗွန်နိုင်အောက်ဆိုက်တန်ဝိထုတ်လုပ်မှုလျှော့ချရေးကြိုးပမ်းနေတဲ့အိန္ဒိယနိုင်ငံရဲ့စွမ်းအင်ရေးရာဆွေးနွေးပွဲအတွင်းတန်းနဲ့ချီတဲ့အိမ်တွေနဲ့လမ်းတွေမှာစွမ်းအင်ချွေသားတဲ့မီးလုံးတွေတက်ဆင်မဲ့အစီအစဉ်ကိုအဓိကထားဆွေးနွေးမဲ့ပုံပေါ်နေပါတယ်။ပြီးခဲ့တဲ့တနင်္လာနေ့ကနယူးဒေလီစင်ရဲသားရပ်ကွက်မှာနေတဲ့ Hush Things ကိုပြည်နယ်ပိုင်းစွမ်းအင်ကုမ္ပဏီက LED မီးလုံးတွေကိုတစ်လုံးဆယ်ဆင့်နဲ့ရောင်းပေးခဲ့ပါတယ်။ဒါအပြင်လျှက်စစ်မီးပိုလစဉ်နောက်ထပ်ဆင့်20ကိုတနစ်စာပေးခဲ့ရတာကြောင့်သူ့အတွက်အိန္ဒိယယူရိုပီငွေ100လောက်ဈေးသက်သာသွားခဲ့ပါတယ်။အိန္ဒိယအစိုးရက LED မီးလုံးတန်း80လောက်ကိုဒေလီမြို့အပအဝင်ပြည်내10ခုမှာပေးဝေခဲ့ပါတယ်။ရှီမန်းချက်ကတော့2018မှာနိုင်ငံတဝန်းကအိမ်မီလုံးပေါင်းတန်း950နဲ့လမ်းမီ35တန်းကို LED မီလုံးတွေပြောင်းလဲတပ်ဆင်မှုဖြစ်ပါတယ်။အိန္ဒိယနိုင်ငံမှာအခုလိုမီလုံးတွေပြောင်းလဲတပ်ဆင်လိုက်တာကြောင့်အပြောင်းလဲတွေခက်မြန်မြန်ဖြစ်တွန်းလာခဲ့တာပါ။ LED မီလုံးတွေဈေးကွက်ထဲမှာကတာမန်မီလုံးတွေထက်ဆယ်ဆားလောက်ဈေးပိုပေးရပါတယ်။ပြီးခဲ့တဲ့နှစ်အတွင်းစွမ်းအင်85ရာခိုင်နှုန်းနီးပါးဈေးသက်သာသွားတာကြောင့်ဒီအစီအစဉ်ကိုလုပ်ဖို့အချိန်အုံပိုတိုးလာစေပါတယ်။တရုတ်နဲ့ဂျပန်နိုင်ငံတွေလိုပဲအိန္ဒိယနိုင်ငံဟာလည်း LED နီးပညာကိုပြောင်းလဲအသုံးပြုလာခဲ့တာပါ။ LED မီးလုံးတွေဟာသဘာဝပတ်ဝန်းကျင်အတွက်ကောင်းမွန်ရုံသာမကအသုံးပြုသူတွေကိုငွေကြေးအကုန်ကျတက်သားစေသလိုအစိုးရကလည်းစွမ်းအင်လိုအပ်ချက်ဖြည့်စွမ်းပေးနိုင်အောင်ပြုလုပ်ပေးရရောက်တယ်လို့သဘာဝပတ်ဝန်းကျင်ရေးရာလုပ်ကိုင်နေတဲ့ The Climate Group ကဆိုပါတယ်။
တူရကီနိုင်ငံကရေစကန်တခုနာမှာကတဘုံတွေကကာဗွန်ဖောက်ခွဲတာကြောင့်ရက်တက်ဖောက်ခွဲ2ဦးသေဆုံးပြီးတခြားလူ35ရာလောက်ဒဏ်ရာရသွားတယ်လို့တူရကီတာဝန်ရှိသူတွေကပြောပါတယ်။ဆီရီးယားနိုင်ငံနဲ့နယ်စပ်တူရကီနိုင်ငံအရှေ့တောင်ဘက်ကနူဆေဘင်းမြို့မှာဒီတိုက်ခိုက်မှုဖြစ်ခဲ့တာလို့တာဝန်ရှိသူတွေကပြောပါတယ်။နူဆေဘင်းမြို့ကလူညွန်ရေးတပ်ဖွဲ့တွေဟာကတ်အလုသမားပါတီ PKK နဲ့အချိတ်ဆက်ရှိတဲ့စစ်သွေးကြွတွေနဲ့လက်ရှိမှာတိုက်ခိုက်နေတာပါ။အခုကာဗွန်ခွဲတိုက်ခိုက်မှုမှာဒဏ်ရာရသူအများစုဟာရက်တက်ဖောက်ဝင်ဖြစ်ကြပေမဲ့အရသာ2ယောက်ထဲမှနေလဲပါပါတယ်။ဒီကိစ္စနဲ့အစောပိုင်းဖောက်ခွဲမှုကြောင့်ဒေသဆိုင်ရာယဉ်ထိန်ရေးစခန်းအတော်လေးပျက်စီးသွားပါတယ်။ PKK အဖွဲ့ဟာတူရကီနိုင်ငံအရှေ့တောင်ပိုင်းမှာကိုပိုင်အုပ်ချုပ်ခွင့်ရကတ်အစိုးရထူထောင်ဖို့တိုက်ခိုက်နေတာပါ။ဒီအဖွဲ့ကိုတူရကီအစိုးရကအကြမ်းဖက်ဝါဒကင်ဆယ်တဲ့အဖွဲ့တစ်ဖွဲ့အဖြစ်သတ်မှတ်ထားပါတယ်။ကလေးငယ်လေးတူဦးနဲ့သူ့မိသားစုဝင်တွေတူရကီနိုင်ငံကိုအသွာလမ်းကြောင်းမှာရေနှစ်သေဆုံးခဲ့ရတဲ့ဖြစ်ရပ်အတွက်ဆီရီးယားနိုင်ငံသား2ဦးကိုတူရကီနိုင်ငံကထောင်ဒဏ်4နှစ်ချမှတ်လိုက်ပါတယ်။ဆီရီးယားနိုင်ငံသားတွေဖြစ်ကြတဲ့မူဝါဖာဂါအလာဘက်စ်နဲ့အာဆမ်အယ်ဖရတ်တို့ကိုလူမောင်ခိုကူးမှုနဲ့အပြစ်ရှိကြောင်းဆုံးဖြတ်ပြီးထောင်ဒဏ်၄နှစ်နဲ့2လစီချမှတ်လိုက်တဲ့အကြောင်းတူရကီနိုင်ငံပိုင်သတင်းဌာနကဒီကနေ့ပြောပါတယ်။နိုင်ငံတကာအာကာသစခန် ISS ပေါ်မှာတနစ်နီးပါးကြာနေထိုင်ခဲ့တဲ့အမေရိကန်အာကာသယာဉ်မှူး Scott Kelly ဟာကမ္ဘာမြေပြင်ပြန်ရောက်လာတဲ့အချိန်မှာသူ့ရဲ့အမွှာဝူးညီကို Mark Kelly တဲ့အရက်နှစ်လက်မှနီးပါးပုံမြင့်လာတဲ့ပုံရပါတယ်။ဒါအပြင်ဒီသတင်းပတ်အတွင်း Scott ပြန်ရောက်လာပြီးတဲ့နောက်ကမ္ဘာမြေဆွဲအားလုံးဝမရှိတဲ့နေရာမှာရေရှည်နေထိုင်တာကနေလူသားရဲ့ခန္ဓာကိုယ်ပေါ်တည်ရောက်နိုင်ကြတွေကအရင်ဆုံးသိလိုက်ရတဲ့အချက်ဖြစ်ပါတယ်ခင်ဗျာ။
Direct from Washington, the voice of America, VOA. ထိတ်တန့်ရောက်သတင်းတွေကိုကိုကြွကြော်သိတဲ့အနန်းလောင်တို့ကကြေညာပေးခဲ့တာပါရှင်။ဆက်လက်ပြီးသတင်းဆောင်ပါတွေနဲ့ဆက်သွယ်မြင်းမြန်းချက်တွေကိုတင်ပြပေးပါမယ်။မြန်မာနိုင်ငံမှာအာဏာလွှဲပြောင်းရေးကိစ္စနဲ့သမ္မတရွေးချယ်ခန့်အားမဲ့အကြောင်းကိုအရင်ဦးဆုံးတင်ပြပေးပါမယ်။မြန်မာနိုင်ငံရဲ့2008ဖွဲ့စည်းပုံအခြေခံဥပဒေအတိုင်းဆိုရင်သမ္မတကိုလွှတ်တော်ကနေခန့်အားရမှာဖြစ်လို့သမ္မတတစ်ကိုလွှတ်တော်မှာခန့်အားပွဲလုပ်မှာဖြစ်တယ်လို့ NLD ဘက်ကပြောပါတယ်။လက်ရှိသမ္မတရုံတာဝန်ရှိသူတွေကတော့သမ္မတတာဝန်အလွဲပြောင်းပါဝင်အစိုးရအာဏာအလွဲပြောင်းကိုလက်ရှိအစိုးရနဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီ NLD ကြားမှာညှိနှိုင်းနေစေဖြစ်တယ်လို့ VOA ကိုပြောပါတယ်။စုံစမ်းမေးမြန်းထားတဲ့ VOA သတင်းတော်ကိုထက်အောင်ကအကြောင်းဆုံးပြောပြပေးမှာပါရှင်။
မတ်လ31ရက်နေ့မှာတက်တန်းကုံဆုံတော့မဲ့အစိုးရအနေနဲ့လက်ရှိဒုတိယအကြိမ်ပြည်ထောင်စုလွှတ်တော်ကတင်မြှောက်လိုက်တဲ့တမနာကို AB လာဇက်မှာအာဏာလွှဲပြောင်းပေးရတော့မှာပါ။တမနာအာဏာအလွှဲပြောင်းတဲ့ပတ်သက်လို့ NLD ရဲ့ပြောခွင့်ရပုဂ္ဂိုလ်ဦးဝင်းထိန်ကအခုလိုပြောပါတယ်
။သမတကိုလွှတ်တော်ကခန္ဓာသူကခန္ဓာဟုတ်ပဲနဲ့ပထမတမတမနာဒုတိယတမနာကိုခန္ဓာမဟုတ်ဘူး။သမတတိုင်းကိုလွှတ်တော်ကခန္ဓာအဲ့ဒါဖော်ပြလို့အချိန်ကဥပဒေရ။သမတကိုလွှတ်တော်ကခန္ဓာသူကခန္ဓာဟုတ်ပဲနဲ့
2008ဖွဲ့စည်းပုံအခြေခံဥပဒေအရဆိုရင်သမ္မတအာဏာလွှဲပြောင်းမှုကိုဘယ်လိုပုံစံလုပ်ရမလဲဆိုတာတိတိကျကျရည်ညွှန်းဖော်ပြထားတာမရှိပါဘူး။ဒါပေမဲ့လို့လက်ရှိအချိန်ထိတော့သမ္မတအာဏာလွှဲပြောင်းရေးနဲ့ပတ်သက်လို့လက်ရှိဦးသိန်းစိန်ဆိုရနဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အဖွဲ့ဝင်တွေကြားညှိနှိုင်းနေဆဲဖြစ်တယ်လို့သမ္မတရုံညွှန်ကြားရေးမှူးဦးစောထေကပြောပါရယ်။အဲ့
တော့လွှဲပြောင်းတယ်ဆိုတာသုံးကြီးချင်းမှမပါဘူး။ပြောတဲ့သဘောကဘာလဲဆိုတော့ကျွန်တော်တို့2010တော့လောက်ခဲ့တော့အတွေ့အကြုံရပါတော့။အဲ့ဒါနဲ့ကျွန်တော်တို့ကရှင်ပြီးတော့အခုဟာကိုကျွန်တော်တို့ဘယ်လိုဘယ်လိုလုပ်တင်လဲဆိုတဲ့ဟာကိုကျွန်တော်တို့ကစဉ်းစားတယ်စဉ်းစားပြီးတော့အဲ့ဒါကိုပထမဆုံးသမ္မတနဲ့ဒေါ်စုနဲ့ဒီအိမ်တော်မှာတွေ့တဲ့2015ဒီဇင်ဘာမှာတွေ့တော့ပြောခဲ့တဲ့ဟာမှာအဲ့ဟာတွေပါတယ်ပါတော့ဒေါ်စုကလည်းသူ့ဘက်ကစဉ်းစားရတာရှိတယ်သမ္မတကြီးကလည်းဒီလွှဲပြောင်းတဲ့ဟာကိုကျွန်တော်တို့သမိုင်းမှာလည်းမရှိရဘူးအဲ့တော့ကျွန်တော်တို့ကနေစပြီးတော့စဉ်းစားလုပ်မယ်ဆိုပြီးတော့သမ္မတကြီးကပြောတယ်သမတ်ကြီးကျွန်တော်တို့က လုပ်ချင်တဲ့ program စီစဉ်တစ်ခုပေးလိုက်တယ်အဲ့ပေါ်မှာ NLD ကနေပြီးတော့သူတို့ကစဉ်းစားထားတဲ့ program ပြန်ပြီးတော့ပို့တယ်အဲ့ပို့တဲ့နောက်ပေါ်မှာကျွန်တော်တို့ကပြန်ပြီးတော့ adjust လုပ်ပြီးတော့လုပ်ချင်တာတွေပါတဲ့ program အစ်တစ်ခုထပ်ပြီးပို့လိုက်တယ်ပို့လိုက်တဲ့ပေါ်မှာဒီနေ့ဦးဝင်းထိန်ကပြောတာထွက်လာတာပေါ့နော်လာမဲ့မကြခင်မှာဆော့လင်းဆိုကျွန်တော်အစီအွေညီနိုင်အစီအွေလုပ်မယ်လုပ်တဲ့အစီအွေကအပေါ်မှာပဲကျွန်တော်တို့ကပြောနိုင်မယ်ဟော
အစိုးရအသစ်တရက်ကိုရွေးချယ်တင်မြှောက်တော့မယ့်အချိန်နီးကပ်လာတာနဲ့အမျှလက်ရှိအစိုးရနဲ့ရွေးကောက်ပွဲအနိုင်ရပါတီချာအနာလွှဲပြောင်းမှုကိုဘယ်လိုအခမ်းအနားဘယ်လိုပုံစံနဲ့လုပ်မလဲဆိုတဲ့အပေါ်မှာအခြေအတင်ဖြစ်နေတဲ့အနေအထားတော့တွေ့ရပါတယ်။တမနာအနာလွှဲပြောင်းရေးမှာတော့တမနာဥသိမ်းစေအနေနဲ့လွှတ်တော်တဲ့လာစရာမလိုပေမဲ့လို့အစိုးရအဖွဲ့အလွှဲပြောင်းကိုတော့လွှတ်တော်နဲ့မသက်ဆိုင်ပဲလက်ရှိအစိုးရနဲ့နောက်အစိုးရအချင်းချင်းလွှဲပြောင်းပေးရမယ်လို့တရားလွှတ်တော်ရှေ့နေတူဖြစ်တဲ့ဦးမောင်မောင်ထွန်းကပြောပါတယ်။
ကျွန်တော်ပြီးသလောက်ပေါ့နော်ဒီလွတ်တော်လာစရာမလိုပါဘူးဒီဒီဒီ government တို့ရအတွဲအပြောင်းလုပ်တဲ့ကိစ္စမှာတော့လေသူ့ရတူဒီကိုဘက်ကလွှဲပြောင်းတဲ့အဖွဲ့နဲ့ဒီဘက်ကလွှဲပြောင်းတဲ့အဖွဲ့နဲ့ပေါ့နော်အဲ့ဒါတော့နေရာတော့လွတ်တော်နေရာဖြစ်ချင်းဖြစ်မယ်ပေါ့နော်ဟိုဒီဒီလိုအလွှဲပြောင်းလုပ်သွားကြတာပါပဲဒီဒီဖွဲ့စည်းပုံချီရမှုတွေမှာတော့ဘယ်လိုလုပ်ရမလဲပါညာတော့ကျွန်တော်ပါတာမတွေ့ဘူးပြအဲ့နဲ့ပြင်သွားမယ်ခင်ဗျဟိုပထမဆုံးကြီးဒီသမရနဲ့ပတ်သက်ပြီးတော့သမရအာဏာအစွဲပြောင်းလုပ်မယ်ပေါ့နော်အပြောင်းလုပ်ပြီးတော့ဒီသမရကနေပြီးတော့သူကျန်းသစ္စာပညာပြီးဆိုမယ်ပေါ့နော်ပြီးဆိုပြီးတော့သမရဖြစ်သွားပြီဆိုတဲ့အခါကျတော့သူကနောက်ထပ်အစိုးရအဖွဲ့ဖွဲ့မယ်လေအဖွဲ့တဲ့အခါကျတော့ဝင်းကြီးတူဝင်းကြီးတွေပါလာမှာပေါ့နော်အဲ့တော့ဝင်းကြီးတူဝင်းကြီးတွေပါလာတော့ဟိုဘက်ကဖွဲ့တဲ့အစိုးရအဖွဲ့နဲ့ဒီဘက်ကဖွဲ့တဲ့အစိုးရအဖွဲ့နဲ့အဲ့ညမှာဝင်းကြီးတူဝင်းကြီးတွေကဌာနတစ်ခုချင်းလိုက်ပြောင်းပြောင်းလက်ခံနဲ့သွားမှာပ
ါအမျိုးသားဒီမိုကရေစီဖွဲ့ချုပ်ပါတီဟာရွေးကောက်ပွဲမှာ80ရာခိုင်နှုန်းနီးပါးအထိနိုင်ရရှိထားပြီးတော့လွှတ်တော်တွင်းမှာအစိုးရဖွဲ့နိုင်တာလည်းဖြစ်ပါတယ်ဒါကြောင့်လည်းပြည်သူလွှတ်တော်နဲ့အမျိုးသားလွှတ်တော်တွေကနေတဆင့်ဒုသမတာ2ဦးတင်မြှောက်ခွင့်ရှိတာပါလက်ရှိအစိုးရတက်တက်မကုံဆုံးခင်မှာလာမယ့် match လ10ရက်နေ့ကြာရင်သမတာရွေးချယ်ရေးလုပ်ငန်းစဉ်တွေကိုပြည်အောင်စုလွှတ်တော်မှာဆောင်ရွက်သွားမှာဖြစ်ပါတယ်လက်ရှိအချိန်မှာတော့သမတာရွေးချယ်ရေးလုပ်ငန်းစဉ်တွေမစခင်မှာတိုင်းနယ်ပြည်နယ်ဝင်ကြီးချုပ်နေရာတွေကို NLD ပါတီရဲ့အရွေးကောက်ခံလွှတ်တော်ကိုယ်စားလှယ်တွေကိုပဲရထားပြီးတော့ရခိုင်ပြည်နယ်မှာတော့ဂွားမြို့နယ်ပြည်နယ်လွှတ်တော်မဲဆန္ဒနှစ်ကဦးညီပူကိုရွေးချယ်ထားတယ်လို့ NLD ပြောခွင့်ရပုဂ္ဂိုလ်က VOA ကိုအတည်ပြုပြောဆိုထားပါတယ်ခင်ဗျာ
မြန်မာနိုင်ငံမှာအစိုးရအာဏာလွှဲပြောင်းတဲ့သမရခန့်အပ်တဲ့ကိစ္စတွေကိုကိုထက်အောင်စူးစီးတင်ပြခဲ့တာပါရှင်။အခုတခါတရုတ်နိုင်ငံကကျင်းပနေတဲ့လွှတ်တော်ညီလာခံကိုပထမဦးဆုံးတက်ရောက်ခဲ့တဲ့မြန်မာသတင်းတော်အထွေအကြုံမေးမြန်းချက်ကိုတင်ပြပေးပါမယ်။တရုတ်နိုင်ငံမှာကျင်းပနေတဲ့လွှတ်တော်ညီလာခံကိုတက်ရောက်လည်လာနေကြတဲ့နိုင်ငံတကာသတင်းတောက်စုစုပေါင်း 2,000 ကျော်ထဲမှာမြန်မာသတင်းတောက်တွေလည်းပထမဦးဆုံးအကြိမ်ပါဝင်နေပါဗျ။တရုတ်အစိုးရရဲ့ဖိတ်ကြားချက်နဲ့မတ်လ1ရက်နေ့ကနေ6ရက်နေ့ထိလည်လာမယ့်အစီအစဉ်မှာတရုတ်နိုင်ငံမှာကျင့်သုံးနေတဲ့နိုင်ငံရေးစနစ်အကြောင်းနိုင်ငံတကာသိစေဖို့ရည်ရွယ်ချက်ပါဝင်တယ်လို့မြန်မာသတင်းတောက်တွေကလည်းတရုတ်ရဲ့ရင်းနှီးမြှုပ်နှံမှုလုပ်ငန်းတချို့ကိုရှင်းပြခဲ့တယ်လို့လည်လာရေးအဖွဲ့မှလိုက်ပါသွားတဲ့မြန်မာသတင်းစာဆရာဦးစီသူအောင်မြတ်က VOA ကိုပြောပါဗျ။မိုင်းအင်ဂျင်နိုင်ကဆက်သွယ်မြင်းမြန်းရမှာဒီခီးစဉ်ရဲ့ရွယ်ချက်နဲ့ပတ်သက်လို့ဦးစီသူအောင်မြေကအခုလိုစပြီးရှင်းပြပါရရှင်
။ပြုတ်ပြီးအနေနဲ့ကသူတို့ဒီမှာပြည်ကလွတ်တော်တင်တဲ့ပုံစံတူတာပေါ့နော်ဆက်နှစ်ကြိမ်ပြည်သူကွန်ကရစ်ရှိတယ်နောက်ပြီးတော့မှဆက်နှစ်ကြိမ်မြောက်အမျိုးသားအတိုင်ပင်ခံကွန်ကရစ်လည်းရှိတယ်ဆိုတော့အဲ့ဒီဥစ္စာကိုသတင်းယူဖို့နဲ့လေ့လာဖို့အတွက်ဆိုပြီးတော့မှသူတို့ဒီမှာပြည်ကသတင်းသမားအားလုံး10ယောက်ပေါ့ကနေတိုင်းသတင်းစာတိုင်းဆယ်ခုကဆယ်ယောက်ကိုသူတို့ဖိတ်ကြားပြီးတော့မှအစီအစဉ်လုပ်ပေးတာပေါ့။နောက်ဒီမှာလာတဲ့အခါတွေ့ရတဲ့ဟာကကျွန်တော်တို့ဗမာပြည်တပြည်ပဲသူတို့ဖိတ်ကြားတော့မဟုတ်ဘူး။အဲဒီအာဖရိကတိုက်ကတည်းရောဟိုတခြားအိန္ဒိယနိုင်ငံတွေကအဲဒီသတင်းသမားတွေပါလေတော်တော်များများလာတာတွေ့တယ်။
အဲ့တော့တရုတ်နိုင်ငံကသူတို့နိုင်ငံရေးအကြောင်းတွေကိုလေ့လာဖို့ဖိတ်ခေါ်ရဲဆိုတာသူတို့ရဲ့ဟိုဝါဒဖြန့်ချီမှုတစ်ခုအနေနဲ့ကောယူဆလို့ရမလားရှင်
။အဲမှန်ပါတယ်မှန်ပါတယ်ဒါတွေကဟိုသူတို့ဟိုတရုတ်ပြည်သစ်တီထောင်ပြီးကလေးကအနေနဲ့ကာကိုသူတို့ဒီဥစ္စာတွေကဟိုပြောတယ်ဆိုတဲ့အသေးချာသူတို့ကိုနားလည်အောင်ပေါ့နော်အဲ့လိုလုပ်တဲ့ဥစ္စာတွေကတော့ငွေကုန်ကြေးကြခံပြီးတော့မှအများရန်လုပ်ခဲ့တဲ့အစီအစဉ်တွေပါပဲအဲ့ဒီတည်းကတစ်ခုပဲလို့ထင်ပါတယ်အ
ဲ့တော့တရုတ်နိုင်ငံကအခုလက်ရှိမြန်မာအပေါ်သူတို့ရဲ့သဘောထားအခြေအနေကိုရောဘယ်လိုသုံးသပ်မိပါလဲရှင
်အဲ့သူတို့ကတော့မြန်မာနိုင်ငံမှာအပြောင်းလဲဖြစ်လာတော့မယ်ဆိုတဲ့ဟာကိုလည်းသူတို့သိတယ်အဲ့သိပြီးတော့မှနောက်တစ်ခုကသူတို့ကဘယ်လိုတွက်တယ်လဲဆိုတော့မြန်မာနိုင်ငံထဲမှာယင်းနှိမ့်နှံမှုတွေအများကြီးရှိနေတယ်ရှိတော့တစ်ဖက်မှာလည်းမြန်မာနိုင်ငံထဲမှာဒီတရုတ်ရင်းနှီးမြှုပ်နှံမှုတွေနဲ့ပတ်သက်ပြီးတော့မှပြည်သူတွေကြားထဲမှာစိုးရိမ်တာတွေလည်းရှိတဲ့အခါကျတော့အဲဒီဟာတွေကိုဆက်ဆံရေးပူပြီးတော့ကောင်းအောင်ပူပြီးတော့ပြည်ပြည့်အောင်ဆိုပြီးတော့မှအဲသူတို့ကြိုးစားနေတဲ့လုပ်ငန်းတွေကအစိတ်ပိုင်းတစ်ခုလို့အဲ့လိုထင်ပါတယ်။အဲ
ဲ့တော့သူတို့ကဒီမြန်မာနိုင်ငံထဲမှာဒီတရုတ်ကုမ္ပဏီတွေစီးပွားရေးရင်းနှီးမြှုပ်နှံမှုတွေလုပ်နေတဲ့အပိုင်းနဲ့ပတ်သက်ပြီးတော့တရုတ်နိုင်ငံကိုလာပြီးလေ့လာတဲ့ဒီမြန်မာသတင်းတောက်ကိုယ်စားလှယ်အဖွဲ့ကရောသူတို့ရှင်းပြတာမျိုးတွေရောရှိလားရှင်
။အဲ့ရှိတယ်ရှိတယ်ရှင်းပြတယ်စီးတစ်ကုမ္ပဏီလို့ခေါ်တယ်အဲ့ဒီကြောက်ဖြစ်နေတဲ့စစ်ကမ်းမှာလက်တလုံးပေါ့ပြီးခဲ့တဲ့အဲ့ဒီဥစ္စာကလေးကသိမကြသေးဘူးလပိုင်းလောက်ပဲရှိသေးတယ်အဲ့ဒီမှာသူတို့ဥစ္စာတင်တာအောင်ထားတဲ့ကုမ္ပဏီပေါ့အတင်းအောင်လာတဲ့ကုမ္ပဏီကဖိတ်ခေါ်ပြီးတော့သူတို့လုပ်မဲ့စီမံကိန်းတွေနောက်ဘယ်နှစ်နှစ်မှဆိုရင်ရင်းနှီးစကံဘလို့ပြီးစီးပြီးတော့မှဖွင့်ပြမှုတွေဘလို့ဖြစ်လာမလဲဆိုတဲ့အစီအစဉ်တွေအဲ့ဒါတွေရှင်းပြတာတွေလည်းပါပါတယ် program တွေမှာ
သူတို့အဲ့လိုမြန်မာသတင်းနောက်တွေကိုဒီတက်ဆိုင်ရာတရုတ်စီးပွားရေးကုမ္ပဏီတွေကတွေ့ဆုံပြီးပြောပြတာရောဟိုထူးခြားချက်အနေနဲ့မြင်လားရှင
်အဲဒါထူးခြားပါတယ်ဘာဖြစ်လို့လဲဆိုတော့ခြေပိုင်းမှာလာတဲ့လေ့လာရေးအစုအဖွဲ့တွေနိုင်ငံရေးပါတီတွေကလူတွေရှိတယ်နောက်တိုင်းသားပါတီကလူတွေရှိတယ်နောက်ဆုံး NLD ကိုယ်တိုင်လည်းပါတာပဲလေတော်ဆန်းစုကြည်လို့လည်းပါတာပဲဆိုတော့ဒီဖိတ်ခေါ်မှုတွေအားလုံးမှာဒီလေ့လာရေးအပြင်ကိုမြန်မာပြည်မှာရှိနေတဲ့ဒီရင်းနှီးမြှုပ်နှံမှုနဲ့ပတ်သက်ပြီးတော့မှရှင်းပြတဲ့ဟာကလည်းအဖွဲ့တိုင်းအဖွဲ့တိုင်းနေရာတိုင်းနဲ့သူတို့လုပ်ခဲ့တယ်လို့အဲ့လိုသိရတယ်လေ
မြန်မာနိုင်ငံထဲမှာအခုဒီတရုတ်ကုမ္ပဏီတွေစီးပွားရေးရင်းနှီးမြှုပ်နှံမှုတွေလုပ်နေတဲ့အပိုင်းနဲ့ပတ်သက်ပြီးတော့အများကဝေဖန်နေတဲ့သဘာဝပတ်ဝန်းကျင်ထိခိုက်မှုတို့နောက်ပြီးတော့ဒီစီးပွားရေးလုပ်ငန်းတွေဒီကုမ္ပဏီရင်းနှီးမြှုပ်နှံမှုတွေမှာပွင့်လင်းမြင်သာမှုမရှိတဲ့အပိုင်းတွေအဲ့ဒါတွေနဲ့ပတ်သက်ပြီးတော့သူတို့ဘယ်လိုတွေသူတို့ဘက်ကပြန်ပြီးတုံ့ပြန်ပြောပြတာမျိုးတွေတွေ့ရလဲရှင
်လောလောဆယ်ဒီလေ့လာရေးကြီးစင်တွေထဲမှာကြတော့ဟိုအဲ့လောက်ထိဒီ data တွေကတော့မပါဘူးအပေါ်ပိုင်းမှာသူတို့စီစဉ်ထားတဲ့ဟာတွေကတော့ဘာမှပေါ့ကျင်ဆွဲလဲသူတို့ကယူဆိုင်မယ်ဆိုတဲ့အကြောင်းတွေပါဒီတော့တော့ပါပါတယ်ဒါပေမဲ့ဟိုဒီတေးမေးတာများတာပါညာသတင်းလုပ်ဖို့အတွက်ဒီတော့ဒီအဆင့်လောက်ထိတော့မပါသေးပါဘူ
းမြန်မာသတင်းတော်ရဲ့တရုတ်နိုင်ငံလစ်လာရေးအတွေ့အကြုံကိုမိုင်းအင်ဂျင်နိုင်မြင်းမြန်တင်ပြခဲ့တာပါရှင်အခုတော့အမေရိကန်နိုင်ငံရဲ့အကြောင်းဘက်ကိုတလဲကြည့်ကြရအောင်ပါအမေရိကန်သမ္မတလောင်းဖြစ်ခွင့်ရဖို့ပါတီတွင်းရွေးချယ်မှုတွေအရှိန်မြင့်လာနေတဲ့နေ့များ Republican Party ကိုယ်စားလှယ်တွေကြားမှာတော့ရှင်ပြိုင်မှုတွေလည်းပုံမှန်ပြင်းထန်လာပါတယ်။ကြာသပတေးနေ့က Fox ရုပ်မြင်သံကြားအစီအစဉ်နဲ့စကားစစ်ထိုးပွဲမှာဆိုရင်လေ Republican Party ကိုယ်စားလှယ်တွေထဲမှာရှစ်တန်းမှရောက်နေတဲ့အင်ချမ်းမြင့်လုပ်ငန်းရှင်ကြေကြွယ်တဲ့ထီဒေါ်နာထရမ့်နဲ့ပြိုင်မဲ့တွေကြားကိုရေးကိုရာတိုက်ခိုက်မှုတွေပါဝင်အခြေတင်ပြောခဲ့ကြတဲ့အထိဖြစ်ခဲ့ပါတယ်။American သမ္မတလောင်းရွေးပွဲကနောက်ဆုံးအခြေအနေတွေနဲ့ပတ်သက်လို့ VOA သတင်းတောက် Michael Brown ရဲ့သတင်းဆောင်ပါကိုအခြေခံပြီးကိုအောင်လွင်ဦးကစူးစီးတင်ပြထားပါရယ်ရှင်
။ Republican Party ကိုယ်စားလှယ်ရဲ့စကားစစ်ထိုးပွဲမှာတော့ New York မြို့ကစီးပွားရေးလုပ်ငန်းရှင် Donald Trump ကိုပြန်ဖက်တွေဝိုင်းဝန်းထိုးနှက်ခဲ့ကြသလိုအပြန်အလှန်နေနဲ့ Donald Trump ကလည်းပြင်းပြင်းထန်ထန်တုံ့ပြန်ပြောဆိုခဲ့တာပါ။ Donald Trump အနေနဲ့ Republican Party ရဲ့သမ္မတလောင်းအဖြစ်ရွေးချယ်ခံရဖို့အလားအလာကောင်းနေပေမဲ့ဒီမိုကရက်တစ်ပါတီကသမ္မတလောင်းဖြစ်လာနိုင်တဲ့ Hillary Clinton ကိုတော့နိုင်မှာမဟုတ်ဘူးဆိုပြီးပြန်ဖက်ဖြစ်တဲ့ Republican ထက်လွတ်တော်မှတ် Marco Rubio ကမှတ်ချက်ပေးခဲ့ရတာကအခြေချဖြစ်ခဲ့တဲ့အတွက်အခမ်းအနားမှုကကြောင်းဝင်ဟန့်ခဲ့ရတဲ့အထိပါ
If you're our nominee, excuse me, I think I'm talking. I beat Hillary Clinton in
Hold on.
Michigan ပြည်နယ်တထွတ်မြို့ကစကားစစ်ထိုးပွဲမှာပုဂ္ဂိုလ်ရေးအရထိုးနှက်တိုက်ခိုက်မှုတွေနဲ့လည်းကြုံခဲ့ရတာပါ။ Florida ပြည်နယ်ကထက်လွတ်တော်မှတ် Marco Rubio က Donald Trump ရဲ့လက်အရွယ်စာငယ်တဲ့ပုံမကြသေးခင်တုန်းကဝေဖန်ထားတာကိုရည်ညွှန်းပြီးတော့လည်းပြင်းပြင်းထန်ထန်တုံ့ပြန်ပြောဆိုခဲ့တဲ့အထိဖြစ်ပါတယ
်။ I also happen to call him a lightweight, okay? And I have said that. So I would like to take that back. He's really
ကပြပြသမားလို့ခေါ်မိပါတယ်။ဒါကိုပြန်ယူသိမ်းလို့ပါတယ်။တကယ်တော့ तू ကတိတ်မပြော့ပါဘူး။ပြောရမယ်ဆိုရင်တော့ကျွန်တော်လက်ကိုလည်း तू ကဝေဖန်ပါတယ်။ကျွန်တော်တော့တခါမှဒီလိုဝေဖန်တိုက်ခိုက်တာကိုမခံရဘူးပါဘူး။ဒီလက်တွေကသေးနေသလားကြည့်ကြပါအောင်ဗျာလက်တွေသေးရင်တခြားနေရာမှာသေးတဲ့တဲလို့လဲကျွန်တော်ကိုပြောသေးတယ်ဗ
ျ Republican ကိုယ်စားလှယ်ချမ်းမှာ Donald Trump ပြီးရင်ဒုတိယလိုက်နေတဲ့ Texas ပြည်နယ်ထက်လွတ်တော်မှတ် Ted Cruz ကတော့စကားစစ်ထိုးပွဲမှာအပေါ်စီးကနေဖို့ကြိုးစားခဲ့တယ်လို့ Donald Trump ကသူသာသမ္မတဖြစ်လာရင် American ဟာကြီးမားတဲ့အောင်မြင်မှုတွေရလာလိမ့်မယ်ဆိုတဲ့မဲဆွယ်ပွဲဆောင်ဖို့ကိုလည်းတရော်တိုက်ခတ်ခဲ့ပါတယ်
And I don't think the people of America are interested in a bunch of bickering school children.
ကျွန်တော်ရဲ့ကလေးတွေလူငင်းခုန်နေတာမျိုးအမေရိကန်ပြည်သူတွေကစိတ်ဝင်စားမယ်မထင်ပါဘူး။ဆောင်မုတ်တွေတဲ့အဖြေရဖို့ကသူတို့ကစိတ်ဝင်စားကြပါလေ။ပူကောင်းလာမယ်အောင်မြင်မှုကြီးတွေရမယ်ဆိုပြီးပြောရတာလွဲပါတယ်။အုတ်ထုတ်မှစာထုတ်ထားလို့လည်းရပါတယ်။ဒါပေမဲ့လည်းဘလို့အခြေခံတွေကြောင့်အမေရိကန်ဟာကြီးမားတဲ့အောင်မြင်မှုတွေရလာတာလဲဆိုတာကိုနားရောနားလည်ရလားလို့မေးစရာပါ။
သမ္မတလောင်းဖြစ်ရှင်ပြိုင်မှုတွေမှာနောက်တန်းနေရာမှာရှင်းနေမိမယ်လေပြိုင်ဖက်ဒီမိုကရက်တစ်ပါတီကိုအနိုင်ယူနိုင်မဲ့သူဟာသူတယောက်သာရှိတယ်လို့လေ Ohio ပြည်နယ်အုပ်ချုပ်ရေးမှူး John Kasich ကပြောဆိုခဲ့တာပါ Michigan ပြည်နယ်ကအောက်လွတ်တော်အမတ် Justin Amash ကတော့ကိုယ်စားလှယ်ချာထိတ်ဆုံးနေရာမှာရှင်းနေတဲ့ Donald Trump ကိုအနိုင်ယူနိုင်မဲ့သူဟာ Ted Cruz သာဖြစ်လိမ့်မယ်လို့ဆိုပါတယ်
I think it's important that we continue to challenge Donald Trump. Donald Trump has been the front runner and he needs to be challenged.
Rubio ဖြစ်ဖြစ် Kasich ဖြစ်ဖြစ်တခြားတယောက်ဖြစ်ဖြစ်လောက်ရမှာပါ နောက်ဆုံးတစ်နေ့မှာဒီပွဲမှာဘယ်သူနိုင်တယ်လဲဒေါ်နယ်ထရန့်ကိုဘယ်သူအလဲထိုးနိုင်မလဲဆိုတာကို Republican မဲဆန္ဒရှင်တွေဆုံးဖြတ်ကြရမှာပါကျွန်တော်ကတော့ test crew ဖြစ်မယ်လို့ထင်ပါတယ
်ကော်လိုရိုပြည်နယ်ကထက်လွတ်တော်မဲ့ Cory Gardner ကတော့ဂျာသာပင်းနေညာကစကားစစ်ထိုးပွဲကိုကြည့်မယ်ဆိုရင် Marco Rubio သာတမနာလောင်းဖြစ်တိုက်တယ်လို့မြင်ပါတယ
် Well look I think there's a couple people on stage tonight who are running for honorable mention.They have no path to the nomination.
ကွန်ဒိခါကြီးမားလာတဲ့ယာရုနေရာအတွက်ဒီနေ့ညအစဉ်ပေါ်မှာရှင်ပြိုင်တဲ့လူတွေလေ။နှစ်ယောက်သုံးယောက်လောက်ဟာရွေးခံရစရာအကြောင်းမရှိပါဘူး။ဒီညပွဲမှာတိုင်းပြည်ကိုဦးဆောင်နိုင်မဲ့လူအပေါင်းလက္ခဏာဆောင်တဲ့အမြင်ရှိသူဖြစ်ပြနိုင်တဲ့ကိုယ်စားလှယ်ဆိုလို့မာဂိုရူဘီယိုပဲရှိပါတယ်
။ Republican Party ရဲ့သမ္မတလောင်းဖြစ်အမည်စီးရင်တင်သွင်းခံရမယ့်အလားအလာရှိနေတဲ့ဂရေကျွဲတစ်ထည် Donald Trump ပေါ်ပြန်ဖက်ကိုယ်စားလှယ်တွေကမှာပါတီဝင်ကဝါရင်ခေါင်းဆောင်တွေကပါဝေဖန်မှုတွေရှိနေတာပါ။ကြာသပင်းနေ့ကစကားစစ်ထိုးပွဲတွေမတိုင်ခင်မှာပဲဒေါ်နယ်ထရန့်ဟာသမ္မတဖြစ်ထိုက်သူတရားမဟုတ်တဲ့ကြောင်း2012ခုနှစ်ကသမ္မတရာထူးအတွက်ရှင်ပြိုင်ခဲ့ဘူးသူမစ်ရော်မနီကထိုးနယ်ဝေဖန်ခဲ့တယ်လို့ပါတီတွင်းအကျိုးရိုးပွဲတွေမှာမဲမပေးကြဖို့လေမက်ဆာချူးဆက်စ်ပြည်နယ်အုပ်ချုပ်ရေးမှူးဟောင်းမစ်ရော်မနီကပါတီဝင်တွေကိုတိုက်တွန်းသွားခဲ့ပါတယ်ခင်ဗျာ
။အမေရိကန်ရွေးကောက်ပွဲမဲဆွယ်စည်းရုံးမှုနဲ့စကားစစ်ထိုးပွဲအကြောင်းတွေကိုကိုအောင်လွင်ပြောပြခဲ့တာပါရှင်။အခုတော့စနေနေ့ညတိုက်ရိုက်လေးလိုင်းဆွေးနွေးမယ့်အကြောင်းအရာတွေကိုနားဆင်နိုင်ပါပြီရှင်။
သမရသည့်ရွေးချယ်ရေးပထမအဆင့်ဖြစ်တဲ့ဒုတိယသမရ3ဦးရွေးချယ်ရေးလုပ်ငန်းစတင်တဲ့ရက်ကိုအရင်ကြေညာထားတဲ့မတ်လ18ရက်နေ့အစား10ရက်နေ့မှာလုပ်မယ်ဆိုပြီးတရင်တစ်ပတ်ရှေ့တိုးသတ်မှတ်လိုက်ပါတယ်။ဒီလိုရှေ့တိုးသတ်မှတ်လိုက်တာဟာအစိုးရအဖွဲ့အလွှဲပြောင်းပို့ပြီးအဆင်ပြေချောမွေ့လာမယ့်အရေးလက္ခဏာဖြစ်ကျွန်တော်တို့သောတာရှင်တွေယူဆပါသလား။အစိုးရအဖွဲ့တည်တက်တဲ့ချင်းမှာဒေါံဆန်းစုကြည်သမရမဖြစ်နိုင်တော့ဘူးဆိုတာသေချာသွားပြီလို့ရောယူဆကြပါသလား။အခုလာမယ့်စနေနေ့ညတိုက်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါ။ဒီစီစဉ်မှာပါဝင်ဆွေးနွေးကြနေဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညအမီပို့ထားပေးပါကိုယ့်ရဲ့မြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အတန်ဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ် VO ရဲ့ဖုန်းနံပါတ်က1239238555လေးအီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်ပါဝင်ဆွေးနွေးကြဖို့သောတာရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ
်စနေနေ့ညအထရိုက်လေးလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့သောတာရှင်တွေကိုထပ်မံဖိတ်ခေါ်ပါရစေ။အခုကျမတို့အတန်လွှင့်နေတဲ့ရေဒီယိုအစီအစဉ်ပြပြချင်းမှာပဲ VOA ကထုတ်လွှင့်ပေးနေတဲ့နေ့စဉ် TV သတင်းလွှာအစီအစဉ်တွေကိုည9နာရီကနေ9နာရီခွဲထိ Asia Set 7ကနေတိုက်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါရရှင်။အခုတော့သတင်းအချင်းချုပ်ကိုကိုကျော်သိန်းကကြေညာပေးမှာပါရှင်။
အမေရိကန်သမ္မတရွေးကောက်ပွဲမှာ Republican Party ကိုစားပြုသမ္မတလောင်းဖြစ်ဖို့ကြိုးစားနေကြသူတွေကြားအပြိုင်ဆိုင်မဲဆွယ်ပွဲတွေဟာတယောက်ပေါ်တယောက်လက်တုံ့ပြန်ပြောဆိုတာတွေနဲ့ကျွံနေကြပုံရပြီးလက်ရှိထိတ်ခတ်ပြေးနေတဲ့ Donald Trump ကတော့အဓိကတိုက်ခိုက်ခံရတဲ့ပြစ်မှတ်ဖြစ်နေပါတယ်။ကြာသပတေးနေ့ကလုပ်တဲ့စကားစစ်တိုးပွဲအတွင်းမှာ Trump ရဲ့ပြန်ပြက်တွေကသူ့ကိုအကြီးအကျယ်ထိုးနှက်ကြပါတယ်။အထက်လွှတ်တော်မှ Marco Rubio ကတိုင်းပြည်ရဲ့ရေးရာကိစ္စရပ်တွေနဲ့ပတ်သက်ပြီးပြောဆိုမယ်လို့ကတိပေးထားပေမဲ့လည်းတကယ်တမ်းကျတော့ Trump နဲ့အခြေတင်ပြောဆိုညှဉ်းပန်းတဲ့အခြေအနေမကြာခဏရောက်သွားပါတယ်။တက်ခရုစ်ကအခြေအနေညှဉ်းကုန်တဲ့အထက်မှာမပါဘဲနေဖို့ကြိုးစားပေမဲ့လည်းထရမ့်ကတော့ထိုးနှက်တာပါပဲ။ဝါယိုပြည်နယ်အုပ်ချုပ်ရေးမှူးဂျွန်ကစစ်ကလည်းနိုဝင်ဘာလရွေးကောက်ပွဲမှာဒီမိုကရက်ပါတီကသမ္မတလောင်းကိုတကယ်တမ်းအနိုင်ယူနိုင်မယ့်သူကသူပဲဖြစ်တယ်လို့ပြောပါရတယ်။နောက်ကိုရီးယားဆိုရဟာနျူကလ ියා စီစဉ်ကိုရှေ့ဆက်လှုပ်ဆောင်နေမယ်ဆိုရင်သက်ဆိုးရှိမှာမဟုတ်ဘူးဆိုတာတောင်ကိုရီးယားဘက်ကရှင်းရှင်းလင်းလင်းပြောရလိမ့်မယ်လို့တောင်ကိုရီးယားသမ္မတဖာကွန်နေကဒီကနေ့ပြောလိုက်ပါရတယ်။မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်အောင်ကသူ့ရဲ့စစ်တပ်ကိုနျူကလ ියා လက်နက်အခြေမြွေအစင်သင့်ဖြစ်နေအောင်လှုပ်ထားဖို့အမိန့်ပေးခဲ့ပြီးတရက်အကြာဒီကနေ့မှမစ်ဘက်ကွန်ဟေးကအခုလိုပြောလိုက်တာပါတရုတ်နိုင်ငံရဲ့စီးရဲသုံးစီးကိုနှစ်တော်ကြာ10ခန်းအထိတိုးမြှင့်သုံးဆွဲခဲ့ပြီးတဲ့နောက်ဒီနှစ်အတွက်တော့900ရာခိုင်နှုန်းကနေ800ရာခိုင်နှုန်းအထိသုံးဆွဲမယ်လို့ကြေညာလိုက်ပါတယ်နှစ်ပတ်လည်လွတ်တော်အစည်းအဝေးတွေစတင်ပြီးတဲ့နောက်စနေနေ့မှာကိန်းခန်းအထိကြောက်ကိုထုတ်ပြန်သွားမယ်လို့ဖူရင်းကသတင်းတော့တွေကိုဒီကနေ့ပြောပါတယ်တောင်တရုတ်ပင်လယ်တွေနဲ့မြေပိုင်ဆိုင်နယ်ဆိုတာကိုတရုတ်နိုင်ငံကအခိုင်အမာပြောဆိုလှုပ်ဆောင်တာတွေရှိထားတာနဲ့အမျှကောက်ဝေးဆိုင်ရာသုံးစီးကိုလည်းအများပြားတိုးမြှင့်သုံးဆွဲထားတာပါဂျပန်နိုင်ငံအိုကီနာဝါကျွန်းပေါ်ကအမေရိကန်မရိန်းတပ်ဖွဲ့အခြေစိုက်စခန်းရွှေ့ပြောင်းရေးလုပ်ငန်းကိုစိုင်းငံ့ထားဖို့ဂျပန်ဝန်ကြီးချုပ်ရှင်ဆိုအာဘေကဆုံးဖြတ်လိုက်ပါတယ်ခင်ဗျာ
။တည်ရင်အချင်းချုပ်ကိုကိုကျော်သိန်းကကြေညာပေးခဲ့တာပါ။ဒီညနေအစီအစဉ်ထုတ်လုပ်ရေးမှုကကိုအောင်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ကတ်ဒစ်စပိုင်နန်ဖြစ်ပါတယ်။ VOA American တန်ညနေဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ညနေ6နာရီခွဲနဲ့9နာရီထိဓာတ်ရိုက်ထုတ်လွှင့်ပေးခဲ့တာပါ။နောက်နှစ်နာရီကြာမှထုတ်လွှင့်မယ့်ည9နာရီကနေ10နာရီထိအစီအစဉ်တွေကိုလိုင်းဒိုမီတာ24 25 30နဲ့50နဲ့ဖိုင်းလာမီတာ190တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ VOA ကိုအားပေးနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။ကျမရှားဖောင်ပါ
This program has come to you from the Voice of America, Washington.